လာမဲ့အစိုးရတဲ့နဲ့ဖန်စီကန်ကြောင်းသားတွေရဲ့အရေးကိုမတင်ပြခင်မှာမြန်မာအစိုးရတဲ့နဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးအခြေအနေဘယ်လိုရှိနိုင်တယ်လဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမကြခင်တက်လာတော့မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတဲ့လက်ထက်ကြရင်မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးဟာအရင်လိုစစ်ပက်ဆက်ဆံရေးဆက်လက်ရှိနိုင်တော့မှာမဟုတ်ဘူးလို့အကြေခါတွေကသုံးသပ်လိုက်ကြပါတယ်။အမေရိကန်အစိုးရရဲ့ဒီလထဲအစ်စ်ချက်မှတ်လိုက်တဲ့အရေးယူတင်ခမှုစီးရင်မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးရဲ့နေရာမှာဗုဒ္ဓဟူးနေ့ကအစ်စ်စာထိုးခန်းအားလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်အခုလိုတုံ့တားခဲ့ကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မနန္ဒာချန်ကဆက်ပြောပြပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနေနျူကလ িয়ার စမ်းသပ်မှုတွေလုပ်ဆောင်ခဲ့တဲ့အတွက်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေ match လာတဲ့မှာချမှတ်ခဲ့တာပါ။အဲ့ဒီဒဏ်ခတ်ပိတ်ဆို့မှုအစ်စ်ထဲမှာမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီး Kim Sup Cho လည်းပါဝင်ခဲ့ပြီးတော့သူ့ကိုမြောက်ကိုရီးယားရဲ့လက်နက်ကုန်သွယ်မှုမှာပါဝင်ပတ်သက်ခဲ့မှုအတွက်ရေးယူခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်တဲ့သတင်းတွေကိုအဓိကထားရေးသားတဲ့ NK News မှာဖော်ပြထားတာပါ။တန်အမတ်ကြီး Kim Sup Cho ဟာအရင်ဆက်အာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မြောက်ကိုရီးယားနဲ့မြန်မာနိုင်ငံကြားတန်မန်ဆက်ဆံရေးပြန်စတင်ချိန်2009ခုနှစ်ကစလို့မြန်မာနိုင်ငံဆိုင်ရာပထမဆုံးမြောက်ကိုရီးယားတန်အမတ်ကြီးအဖြစ်ခန့်အပ်ခံခဲ့ရသူဖြစ်တာကြောင့်မြန်မာနိုင်ငံမှာတန်အမတ်ကြီးတဦးအနေနဲ့6နှစ်နီးပါးကြာအချိန်အကြာဆုံးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ထောက်လှမ်းရေးဗိုလ်မှူးဟောင်းအောင်လင်းထွတ်က
ဒီ2009ခုနှစ်လောက်ကစပြီးတော့မှမြောက်ကိုရီးယားနဲ့ဗမာနဲ့တန်တမန်ဆက်သွယ်ခဲ့ပါတယ်။2008ခုနှစ်မှာအဲ့ချိန်လုံးကဗိုလ်ချုပ်ကြီးသူရရှိမန်းရဲ့ဘွဲ့မြောက်ကိုရီးယားကိုသွားပြီးတော့မှလေလာပတ်တာရှိခဲ့တယ်။သဘောတူညီချက်စာချုပ်တွေလည်းကျွန်တော်တို့အများအပြားချုပ်ဆိုခဲ့ပါရှိပါတယ်။အဲ့ချိန်အဲ့ဒီခါတည်းကမြောက်ကိုရီးယားတာမကြီးသည်မြောက်ကိုရီးယားနဲ့မြန်မာနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးမှာရောစစ်လက်နက်ပစ္စည်းရောင်းဝယ်ရေးမှာရောတတဲဝဝင်ပါခဲ့တဲ့ပုံကတရားဖြစ်ပါတယ်။ဒီပြင်ပုံမှန်တန်မှန်ထုံးမှန်ရ3နှစ်ကတည်းက9နှစ်တွင်တော့တာမတ်တွေကိုထားလိုက်ထားတာရှိပေနဲ့သူကတောက်လျှောက်ကနေ့အထိပေါ့လေထားခဲ့တဲ့အိစကတန်စမန်အရေးချုံပြီးတော့ပေါ့လေမြောက်ကိုရီးယားနဲ့မြန်မာတပ်မတော်တို့ပူးပေါင်းလုပ်နေတဲ့ဒီလက်နက်ဆိုင်ရာကိစ္စတွေမှာရှိသလိုငွေပေးငွေယူကိစ္စတွေမှာလည်းဒီတန်မှန်ဟိုအရေးချုံပြီးတော့မှသူတွဲတာပြောင်းတာလုပ်တာခြင်တာတွေဒီတိုင်းပဲကျွန်တော်တို့တွဲနေကြတဲ့နေသားမျိုးကျွန်တော်ရှိပါတယ်အခုချိန်ကမှတော့ဒီမြောက်ကိုရီးယားတာမကြီးကိုလဲပြီဆိုတဲ့ဥစ္စာကအခုလက်ရှိတမနာကြီးဦးတင်ကျော်တက်လာတဲ့ချိန်ကမှဘာပဲဖြစ်ဖြစ်တမနာဖြစ်တဲ့အကြောင်းမလို့ဒီမြောက်ကိုရီးယားနိုင်ငံနဲ့ဒီဆက်ဆံရေးအခြေအနေတွေကိုအရင်အစိုးရကလွှဲပြီးမှအပြေးသွားပြီနဲ့ဒီတပ်မတော်ကဆက်ဆံနေတဲ့အကြောင်းမလို့သူတို့ရှင်းပြမယ်နေသားမျိုးကြီးရှိပါတယ်ဟောသူတို့ရှင်းပြကျင်တဲ့ခါကြတော့လေအခုရှုံးမှနောင်ရှင်းမော်လီဒါအဆက်ဖြတ်တဲ့အနေအထားမျိုးဖြစ်တဲ့အကြောင်းမို့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတာမကြီးကိုနေရာလဲတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
မကြသေးခင်ကပြတ်ထန်လိုက်တဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားရဲ့လက်နက်ကုန်သွယ်မှုမှာပါဝင်ပတ်သက်နေသူတွေကိုဖယ်ရှားဖို့တိုက်တွန်းထားတာပါ။ဝါရှင်တန်ဒီစီမှာရှိတဲ့ Georgetown တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပမောက်ခ David Steinberg ကတော့
Myanmar has been cooperating with the United Nations on
မြောက်ကိုရီးယားဆွေးအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့သဘောရှိပါတယ်။မြောက်ကိုရီးယားတာမကြီးတဲ့အစားထိုးတာလည်းရှင်းပါတယ်။မကြခင်မြန်မာနိုင်ငံမှာအဆွေးအသည့်တက်လာတော့မှမို့မြောက်ကိုရီးယားဆွေးရကသူရဲ့တာမကြီးကိုမြန်မာစစ်တပ်နဲ့တည်းမကဘဲအဆွေးရသည်နဲ့ပါဆက်ဆံရေးကိုပိုကောင်းအောင်လှုပ်ဆောင်မှုဆိုတာရှင်းပါတယ်အရင်အဆွေးရလက်ထက်တွေတုန်းကလို့မြောက်ကိုရီးယားကမြန်မာကိုစစ်လက်နဲ့ရောင်းချတာတွေမြန်မာနိုင်ငံမှာဥမင်လိုင်ကောင်းတူတာမျိုးတွေလို့အဲ့လိုဆက်ဆံရေးကတော့ဆက်ရှိတော့မှာမဟုတ်ပါဘူ
းမြောက်ကိုရီးယားတာမကြီးကင်ဆုချိုရဲ့နေရာမှာဂျွန်ဟိုဘွန်းကိုအစားထိုးခန့်အပ်ဖို့အဆိုပြုလာဦးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကလက်ခံသဘောတူတဲ့အကြောင်းဖေဖော်ဝါရီလ23ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအရင်စစ်ဆိုးရလက်ထက်နဲ့သမရဦးသိန်းစိန်လက်ထက်မှလို့တော့ဧပြီလ1ရက်နေ့မှာအစ်စ်တက်လာတော့မယ့် NLD ဦးဆောင်တဲ့အစိုးရအသင်းနဲ့မြောက်ကိုရီးယားနိုင်ငံတို့အကြားဆက်ဆံရေးဟာအရင်ပုံစံမျိုးတော့ဖြစ်လာမှာမဟုတ်ဘူးလို့လည်းဘုံမူဟောင်းအောင်လင်းထွတ်ကဆက်သုံးသပ်ခဲ့ပါတယ်။
ကျွန်တော်အမြင်ပြောရရင်တော့ဒီနောက်တက်လာတဲ့ဒီအစိုးရရဲ့ပွင့်လင်းမြင်တာမှုပေါ်မှာမူတည်ပါတယ်ခင်ဗျမြောက်ကိုရီးယားနဲ့မြန်မာပြည်ခြားနိုင်ငံတွေပေါ့လေထိုင်းနိုင်ငံတို့လိုတန်တမာဆက်သွယ်ရေးမျိုးပဲရှိကောင်းရှိမယ်ကြံတဲ့ဒီစစ်လက်နက်ပစ္စည်းကိစ္စတွေကိုတော့သူတို့ရှင်းရှင်းလင်းလင်းဖြစ်တယ်ဆိုတဲ့ဥစ္စာကိုတော့ကဘာကိုသိအောင်ပြောရလိမ့်မယ်တင်ပါတယ်ခင်ဗျလာမယ့်ပုံစံမျိုးတော့လုံးဝမရှိနိုင်တော့ဘူးကျွန်တော်ထင်ပါတယ်
ထောင်ကိုရာစစ်ဆက်သုံးခုနှစ်ဦးနေဝင်အစိုးရလက်ထက်ရန်ကုန်မြို့အာဇာနည်ဘိမှန်မှာတောင်ကိုရီးယားသမ္မတချွန်ရူးဝမ်ကိုရည်ရွယ်ပြီးတော့မြောက်ကိုရီးယားကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီအချိန်ကစလို့မြန်မာနိုင်ငံကမြောက်ကိုရီးယားနဲ့တနမန်ဆက်ဆံရေးရပ်ဆိုင်ပစ်ခဲ့တာဖြစ်ပြီး2009ခုနှစ်ကမှပြန်လည်စတင်ခဲ့တာဖြစ်ပါတယ်။